ブリティッシュ人間大臣ボリス・ジョンソンが、日本人間の大名言ポッグドン・サンスキーをテレフォンで設定調査し、ロンジャー人のペテル・ピアピコ調査を受けて、テニラニが新年チェットピアンケバリ、日本人間でもニュースラインに参加する、人間ダムホテル、アサッサン・カニアドリピテ、ロンジャー・ムスリム人のペテル、セレビロンサー・ソウィンに入れる、テロン調査を受けて、人間大臣が調査したバリ、မြန်မာစစ်တပ်ရဲ့ကျန်းဖက်တိုက်ခိုက်မှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့တဲ့ Ranger 9သိန်းခန့်ဟာဒုက္ခတဲ့စခန်းတွေမှာဆက်နေထိုင်နေပြီးနိုင်ငံမဲ့ဖြစ်နေကြတဲ့အကြောင်းလည်းဖော်ပြပါတယ်။ရခိုင်ပြည်နယ်နဲ့လူ့ဖွဲ့စည်းရေးကြောင့်ပြည်နယ်တင်းမြန်ရေးအတွက်လိုအပ်တဲ့ခေါင်းဆောင်မှုကိုပြသဖို့လဲဒေါက်ဆန်းစုကြည်ကို Mr. Johnson ကတိုက်တွန်းကြောင်းကြေညာချက်မှာဖော်ပြပါတယ်။ရခိုင်ပြည်နယ်ကို Ranger ဒုက္ခတဲ့ရေးပြည်နယ်ရေးအတွက်ကူညီဆောင်ရွက်ဖို့မြန်မာအစိုးရကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအဖွဲ့ UNDP တို့နဲ့နားလည်မှုစာချုပ်လောလက်မှတ်ရေးထိုးခဲ့တာဖြင့်ရခိုင်ပြည်နယ်မှာလူ့ခွင့်ရေးကျူးလွန်ချိုးဖောက်မှုကိုစုံစမ်းဖို့ကော်မရှင်တရဖွဲ့စည်းရေးအတွက်မြန်မာအစိုးရကြေညာချက်ကိုလည်းဗြိတိန်နိုင်ငံတိုင်းဝန်ကြီးကကြိုဆိုလိုက်ပါတယ်ရွန်ဂျာဒုက္ခသည်တွေကိုထားနေကိုဘေးကင်းလုံခြုံစွာနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်ရေးအတွက်အခွင့်အရေးဖန်တီးပေးဖို့ပြန်ရခိုင်ပြည်နယ်နဲ့လူ့ခွင့်ချိုးဖောက်ခဲ့သူတွေကိုအရေးယူအောင်မှာမြန်မြန်ချက်ချက်ဆောင်ရွက်ဖို့တိုက်တွန်းခဲ့ကြောင်းလည်းဖော်ပြပါတယ်။ဒါ့အပြင်မကြသေးခင်ကဖြစ်ပေါ်ခဲ့တဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်မိတဲ့အကြောင်းနဲ့မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေကိုရပ်တန့်ဖို့အပြင်ဥယျာဉ်ဆန့်ခွာထွက်ပြေးရသူတွေကိုလူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေပေးပို့နိုင်အောင်လုပ်ပေးဖို့လည်းမစ္စတာဂျွန်ဆန်ကဒေါက်တာဆန်စီဂျီကိုတိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံကတောင်းတရိဆန်ကာကွယ်ဆောင်ရှောက်ရေးဥပဒေအတည်ပြုခဲ့တာနဲ့ပတ်သက်ပြီးလဲမစ္စတာဂျွန်ဆန်ကကြိုဆိုခဲ့ပြီးဒီအကြောင်းကိုလည်းဒေါက်ဆန်စုကြည်နဲ့ဆင်းရဲခဲ့တယ်လို့ဖော်ပြထားပါတယ်။ဖေဖော်ဝါရီလကမြန်မာနိုင်ငံကိုသွားရောက်ပြီးဒေါက်ဆန်စုကြည်နဲ့ဆင်းရဲခဲ့ရမှာရခိုင်ပြည်နယ်မှာရွန်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံစွာနေထိုင်နိုင်အောင်လှုံ့ဆော်ပေးဖို့တိုက်တွန်းခဲ့ကြောင်းလည်းသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။